မက္ကဆီကိုနယ်စပ်တစ်ချောင်းမှာနယ်စပ်ဒတိုင်းကာယံဖို့အတွက်ကိစ္စဟာနိုင်ငံတော်အတွက်အရေးပေါ်လောက်ရမယ်အလုပ်ကိုတောင့်ပြန်လှုပ်ဆောင်တာလို့ကြေညာရင်းလက်တော်အမတ်တွေဘက်ကနေလုံလောက်တဲ့ရန်ပုံငွေချမပေးရင်အစိုးရရန်တရားလဲပတ်မှုရပ်တန့်အောင်လှုပ်ဆောင်မယ်လို့သမ္မတထရန့်ကထိန်းချုပ်မှုနဲ့အတူအင်္ဂါနေ့မှာသမ္မတအင်ဂျူအိုဗယ်ရုံးခန်းထဲမှာသတင်းတောက်တွေရှိမှာပဲသမ္မတထရန့်နဲ့ဒီမိုကရက်တစ်ပါတီခေါင်းဆောင်တွေကြားမပြေမလည်ဖြစ်ခဲ့ကြပါတယ်။အခုလိုနယ်စပ်လုံခြုံရေးအတွက်အစိုးရရန်ကြားကိုရပ်တန့်စီရတဲ့ပတ်သက်ပြီးသူကုံရင်ကြောင့်သမ္မတထရန့်ကပြောကြားခဲ့တာပါ။အထက်လွှတ်တော်အနည်းစုအများခေါင်းဆောင်ဖြစ်တဲ့နယူးယောက်ပြည်နယ်အထက်လွှတ်တော်မှာ Chuck Schumer ကတော့သမ္မတကအစိုးရရန်ကြားရပ်ပစ်ချင်နေတာဖြစ်ပြီးအခုလိုအငင်းပွားမှုကြောင့်တော့ရပ်တန့်မပြတ်တဲ့လို့တောင်းပြန်ပါတယ်။အောက်လွှတ်တော်ထိပ်တန်းဒီမိုကရက်တစ်အမတ်တဦးဖြစ်တဲ့ကယ်လီဖိုးနီးယားပြည်နယ်လွှတ်တော်အမတ်နန်စီ ပလိုစီကနေဆက်တိုင်းကိစ္စနဲ့အစိုးရရန်ကြားရပ်ပစ်ဖို့မထိုက်တန်ဘူးလို့ပြောကြားခဲ့ပြီးတဲ့နောက်နေဆက်လုံခြုံရေးနဲ့ဘတ်ဂျက်ငွေချထားရေးဆိုင်ရာအတည်ပြုချက်ရဖို့အတွက်လိုအပ်တဲ့မင်းနဲ့ပတ်သက်ပြီးလွှတ်တော်အမတ်ပလိုစီနဲ့သမ္မတထရန့်တို့ကြားအငင်းပွားခဲ့တာဖြစ်ပါတယ်။သမ္မတထရန့်ကနေဆက်တတိုင်းဟာလုံခြုံရေးအစိတ်ပိုင်းတစ်ခုဖြစ်တဲ့အတွက်လိုအပ်ကြောင်းပြောပေမဲ့နန်စီပလိုစီကတော့ဒါမှမမှန်ဘူးလို့ညင်းခဲ့တယ်လို့သူ့ရဲ့ပြောကြားချက်ကိုလည်းချက်ရှူမာကထောက်ခံခဲ့တာပါ။